အီရန်နိုင်ငံရဲ့ရင်းနှံထုတ်လုပ်မှုနဲ့ဗန္ဓာရေးကဏ္ဍအပေါ်အမေရိကန်တို့ဒီကနေ့တနင်္လာနေ့မှာတန်းခတ်ပိတ်ဆို့မှုပြန်လည်ချမှတ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအရအီရန်တို့ရရှိထားတဲ့သက်တာခွင့်တွေကိုပြန်ပြီးတော့ရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကပိုင်းဖြတ်ဆောင်ရွက်မှုအရာအခုလိုလှုပ်ဆောင်တာပါ။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဗန္ဓာရေးဝန်ကြီးစတီဗင်မနျူချင်တို့ကမနေ့ပိုင်းသတင်းစာရှင်းလင်းပွဲမှာအီရန်ပေါ်တန်းခတ်ပိတ်ဆို့မှုနဲ့ပတ်သက်တဲ့အသေးစိတ်ကိုထုတ်ပြန်မှာပါ။အီရန်နိုင်ငံရဲ့အကြီးအကဲစီးပွားရေးတစ်ခုဖြစ်တဲ့ရေနံဝယ်ယူမှုကိုပြန်ပြီးတော့ပိတ်ပင်တာလည်းပါပါတယ်။နိုင်ငံရှိခုကိုတော့အီရန်ထံကရေနံတင်သွင်းမှုကိုရပ်ဆိုင်းဖို့အချိန်ပေးတဲ့အနေနဲ့ရေတိုကင်းလွတ်ခွင့်ပေးမယ်လို့အမေရိကန်အစိုးရအရာရှိတွေကပြောဆိုထားပါတယ်။တန်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မှုထဲမှာတော့အီရန်ရဲ့ဗဟိုဘဏ်ရေချောင်းကုန်စည်ပို့ဆောင်ရေးနဲ့တင်မောတီဆောက်ရေးတို့ကိုလည်းပြစ်မှတ်ထားမှာပါ။အီရန်သမ္မတဟာဆန်ရိုဟာနီကတော့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကိုဖောက်ထွက်ပြီးရေနံဆက်ရောက်မယ်လို့ဒီကနေ့တနင်္လာနေ့ရုပ်သံမင်းကိုမှပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ပြီးခဲ့တဲ့တောက်ကြာနေ့ကထုတ်တဲ့ကြေညာချက်ထဲမှာအီရန်ရဲ့ဖျက်လို့ဖျက်စီးလုပ်ရက်တွေလို့သုံးနှုန်းပြီးဒါရီကိုရက်မလားဒါမှမဟုတ်လဲစီးပွားရေးပြက်ကပ်ဖက်ကိုဆက်ပြီးတော့ဥတီမလားဆိုရမှာအီရန်ခေါင်းဆောင်တွေဘက်ကတခုခုကိုရွေးချယ်စေရေးဖိအားပေးဖို့ရည်ရွယ်တယ်လို့ဖော်ပြထားပါတယ်ရှင်